မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲယောဂါကာကွယ်ထိန်းချုပ်နိုင်မှုရည်ရွယ်ပြီးကန့်သတ်ချက်တွေကိုနောက်ထပ်သတင်းနှစ်ပတ်တိုးလိုက်တဲ့အပေါ်သဘောထားအမြင်တွေကိုပြောပြပါမယ်ကျွန်မကတော့စုစုပါမလူဝဖဲအိန္ဒိယမထွက်ဖို့လူသုံးဆယ်ထက်ပိုပြီးစုဝေးခွင့်ရှိတာနေမြင့်ဖြစ်ကျော်ခီးသွားလာခွင့်ကန့်သတ်မှုတွေအပါအဝင်ကာယောဂါကာကွယ်ထိန်းချုပ်ရေးစီရင်တွေက ဒီလိုမျိုးလုပ်ငန်းတွေကိုစမိုင်လန်ညွှန်ချက်တွေနဲ့အညီလုပ်ဖို့အာဏာပိုင်တွေကပြောဆိုထားပေမဲ့လက်တွေ့လိုက်နာမှုတွေမှာတော့အားနည်းနေစေပဲလို့လည်းမြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသင်းအဖွဲ့ဝင်ဒေါက်ကေတွေဆိုးကသူ့ရဲ့အမြင်ကိုပြောပါတယ်။
လူတွေကအပြင်ထွက်နေကြတယ်အဲတချို့တွေဆိုမတ်တွေမတက်ကြဘူးပုံမှန်နော်မယ်လိုက်အနေအထားမျိုးပဲလက်ရှိတွေ့နေရတယ်ပေါ့နော်ဒါတွေကအစိုးရဘလောက်ပဲထိန်းချုပ်ထိန်းချုပ်ဘယ်လိုဥပဒေတွေပဲထုတ်ထုတ်လိုင်းနာမှုမရှိတော့ရောဂါထိန်းချုပ်ဖို့ကခက်နေရောဂါထိန်းချုပ်ဖို့ခက်တော့ကိစ္စတွေကတက်နေသေးပဲဖြစ်တယ်အဲ့တော့ကိစ္စကတက်နေအစိုးရကနေပြီးတော့ဒီစီမီလော့ဒေါင်းအစီအစဉ်မှာအက်စတန်လုပ
မှမစီစစ်တဲ့အတွက်သူတွေကသွားနေသေးလာနေသေးပဲအဲထွက်ခွာနေသေးပဲတနေ့နဲ့တနေ့မကူရအောင်လို့ officially ထုတ်ပေးမယ်လို့ illegally သွားနေတဲ့သူတွေလည်းရှိနေရပဲဒါလည်းသူတို့သိပါတယ်မကျက်မှတ်တဲ့အတွက်ကွန်ထရိုးမလုပ်နိုင်တော့အမတို့ဟိုဘက်ဒီ domestic ခီးသွားဒီလုတ်ဖို့ဆိုတာတော့ဟိုလိုသေးတယ်ပြီးလို့ရှိရင်ခုနအမပြောသလိုမျိုးဒီတောင်ကြီး government ကဒါအမတောင်ကြီးမှာပဲနေလို့တောင်ကြီး government ကတိတာဟုတ်တခြားနယ်တွေမတိဘူးပေါ့သူတို့အဲ့လိုမျိုးနယ်မြေတွေကိုပိတ်ပိတ်ပြီးတော့တေချာတာကြက်ကြက်မက်မက်ချိန်ကန်တကြအေးယူမယ်ဆိုရင်တစ်ပတ်ဆိုထိမ့်ချုပ်နိုင်တယ်လို့ထင်တယ်အဲ့ဒါဆိုရင်တော့ domestic tourism ကပြန်ပြီးတော့ဘူးမင်းဖြစ်လာမှာပဲဒီလူတွေကလည်းအရင်မိုးကြက်နေတော့ခီးတွေသွားနေနေကြတယ်
ကဲဥက္ကာကာလကံတဲ့ချက်တွေကလေချောင်းခီးစင်သွားလာမှုတွေကိုပါယာယီပိတ်ထားပြီးအရေးပေါ်ကဲစည်ကြီးလေရင်တွေကိုတော့ပုံမှန်ပြေးဆွဲပေးနေပါတယ်။ဒါပေမဲ့လည်းမြမတင်မောသားတွေအတွက်ပြည်ပပြန်ထွက်ဖို့ကအခက်အခဲတွေရှိနေတယ်လို့ကပတိန်ဦးဝင်းနိုင်ရုံးကပြောပါတယ်
။တင်မောသားအတွက်ဆိုပြီးတော့တီးတန့်လုပ်ပေးတဲ့ပုံစံမျိုးပေါ့နော်။သူတို့ခေါ်တာတော့ကီးဘော့ဒ်ကာပေါ့။အဲ့ဒီပုံစံမျိုးလုပ်ပေးပြီးတော့သွားလိုက်ရင်တော့ဒါအဆင်ပြေဆုံးပါပဲ။ဒါနဲ့အခုကနိုင်ငံတော်မှာပုံစံတွေကတော့ဒီတင်မောသားလည်းမဟုတ်ဘူး။အကုန်လုံးပုံစံမျိုးရောထွေးပြီးတော့ဖြစ်နေတော့ကျော်ရည်ရတော့လေ publicly ဖွင့်ချပေးလို့မရတဲ့ဟာရှိတယ်လေအခုလောလောဆယ်မှာကဒီလေချောင်းလိုင်းကိုချိတ်လို့မရလို့ဟိုဘက်နဲ့ချိတ်လို့မရလို့ဆိုပြီးတော့ဒီကဟိုတမောသားတွေကအချိန်ကြီးမထိုင်နိုင်မထိုင်နိုင်တော့ဟိုမှာအလုပ်မရဒီအဲ့လိုမျိုးပြဿနာဖြစ်နေတာပေါ့နော်အခုကတော့အလုပ်တွေတော်တော်လေးကိုဖွင့်ထားဆုံးရှုံးသွားကြတာ
ကဲဥက္ကာထိချိုးရေးလမ်းညွှန်ချက်တွေကိုတာဝန်ရှိသူတွေထုတ်ပြန်ထားပေမဲ့လိုင်းနာမှုအားနည်းနေရာတွေကိုတိတိယောက်အရေးယူပြင်ဆင်ဖို့တိုက်တွန်းထားရပြီလေရှိပါတယ်တချိန်ထဲမှာပဲကယောဂကာကွယ်ရေးစီမင်းတွေနဲ့အတူကာကွယ်ရေးညွှန်ကြားချက်တွေကိုချမှတ်တဲ့နေရာမှာပြည်သူတွေရုပ်ပိုင်းဆိုင်ရာယောဂကာကွယ်နိုင်မှုအပအဝင်စိတ်ပိုင်းဆိုင်ရာအဆင်ပြေစေမဲ့နည်းလမ်းတွေကိုပါထည့်သွင်းစဉ်းစားပြီးချမှတ်ဖို့လိုတယ်လို့လည်းဆေးယောဂအထူးကူဆရာဝန်ဒေါက်တာဆန်းဆန်းဦးကပြောပါတယ်
။ဆက်ကပြန်လည်ချက်တွေရှိနေသေးတယ်ဒါနဲ့လူတွေစီဘယ်လိုမျိုးလက်တွေ့နေထိုင်လဲဆိုတာကိုကျွန်တော်တို့သိချက်ချပေါ့နော်။သိနိုင်ရင်တော့ဟုတ်ကောင်းမယ်နော်။ Citizen ဆိုတာကအဲအစိုးရအတောင်ဝင်ရှိရလေသူစနစ်လောက်ကောင်းလို့သူစပုတ်ပြီးကောင်းလဲဆိုတာဒီလူတွေနဲ့လှုပ်လှုပ်ရမှာဟုတ်ဟတ်လို့ပြောလို့ရှိရင်တမိုင်လို့ပြောလို့ရှိရင်စိတ်ကျမိုင်ရပါနေရမှာပေါ့ဆိုတော့အဲ့ဒါကိုဟိုပြောချင်တယ်ဒီဟို decision maker လို့ပြောနေတဲ့အဆင်ဆင်တော့လူကြီးတွေပေါ့နော်လူကြီးပေါ့အဲ့ညာမတောင်ယူစားတဲ့လူတွေလေတောင်ယူစားတဲ့လူတွေကသွားပေါက်ပြီးတော့ဒီလူဝါကတော့စနစ်တို့ပေါ့နော်အကောင့်တွေပေါ့လားဟုတ်တယ်ညမအဲ့ဒါဆိုတော့ဒီခါချက်မှရမှာပေါ့ဟုတ
်ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ချက်တွေအရကဲဩကကြောင့်တည်ဆုံးသူ1942ဦးရှိနေပြီးကူးဆက်သူအတည်ပြုလူနာကတော့9813ဦးရှိနေပါတယ်ကူးဆက်ခံရသူတိုးလာနှုန်းတွေကအရင်ကမြို့ပြမှသာရှိနေပေမဲ့အခုခါမှာတော့ကျေးလက်ဒေသတွေမှာပါကဲဩကကူးဆက်နှုန်းတိုးလာနေပြီးကဲဩကကာကွယ်ရေးအသိပညာမြင့်တင်ရေးအစီအစဉ်တွေကိုတော့လူလူကြားလှုပ်ရှားမှုတွေရှိနေတာတွေ့လာရပါတယ်ကျမကတော့စုစုပေါင်း VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်